ေမြရဲဘော်များခမဒီနေ့ကျွန်တော်ပြောမှာကတော့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ရဲ့ကဘာလှည့်ဒီမိုကရေစီခရီးစဉ်အကြောင်းပဲဖြစ်ပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့ဥရောပဒီမိုကရေစီခရီးစဉ်အပြီးအမေရိကန်ပြည်ထောင်စုကိုခရီးဆက်ရတဲ့အဓိကအကြောင်းကအမေရိကန်ကွန်ဂရက်လွှတ်တော်ကြီးရဲ့ရွှေတရိတ်စုကိုခံယူဖို့ဖြစ်ပေမဲ့တခြားအဖွဲ့အစည်းကြီးတွေနဲ့တက္ကသိုလ်ကြီးတွေကဖိတ်ကြားထားတဲ့အစီအစဉ်တွေလည်းပြုတွဲပါရှိပါတယ်ဒေါက်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာမယ်ဆိုတဲ့သတင်းကိုကြားတာနဲ့အမေရိကန်ရောက်မြန်မာပြည်ပွားတိုင်းရင်းသားမိသားစုတွေကလည်းတွတ်ဆုံနှုတ်ဆက်ချင်ကြသလိုဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာတိုင်းရင်းသားတွေရှိရာမြို့ကြီးတွေကိုလှည့်လည်လာရောက်ပြီးတွတ်ဆုံနှုတ်ဆက်ချင်ကြအောင်ကျွန်တော်တို့ကြိုတင်ကြားသိထားကြရပါတယ်ဒီအတွက်တက်တက်ကြွကြွလှုပ်လှုပ်ရောရောနဲ့ပြင်းစင်နေကြတာဟာမြို့တကာနေတကာပါပဲမြို့ကြီးတွေမှာမိသားစုတွတ်ဆုံပွဲတွေလုပ်ကြတဲ့အခါမြို့ငယ်ရွာငယ်လေးတွေကမြန်မာမိသားစုတွေဟာခကြီးပဲလောက်ဝေးဝေးမြို့ကြီးတွေကိုမအိတ်မနေလာအောင်ကြတာညလုံးပုံနေလုံးပုံတန်းစီပြီးနေရာကောင်းရအောင်ကြိုးစားကြတာကိုလည်းတွေ့ရပါတယ်။တဦးချင်းပုတ်ဖက်နှုတ်ဆက်ခြင်းကြသူတွေလက်ဆောင်အမျိုးမျိုးပေးခြင်းကြသူတွေဟာလည်းအခွင့်မသားလိုက်ကြတဲ့အခါအာမလူအာမရနဲ့ကိုချင်းပက်ကြီးဖြစ်နေကြလေဗျာ။နေရောမှာဆိုရင်မြန်မာတိုင်းရင်းသားမိသားစုတွေဟာနှစ်လလောက်ကြိုတင်အပတ်စဉ်အစည်းအဝေးတွေလုပ်ပြီးပြင်ဆင်ထားကြပါတယ်။အတင်းပင်အဖွဲ့အစည်းဂင်္ဂနာအမည်တွေဖြောက်ပြီးတဦးချင်းအနေနဲ့မိသားစုအစည်းအဝေးကိုတက်ရောက်ပြီးအားတက်တရောဆွေးနွေးတာဝန်တွေခွဲဝေယူကြပါတယ်တွေ့ဆုံပွဲကိုမြန်မာမိသားစုတပွဲအမေရိကန်မိတ်ဆွေများကတပွဲတတိတခြားစီခွဲပြီးလုပ်ကြပါတယ်အရှင်အမေရိကန်တွေကမြန်မာမိသားစုတွေအတွက်တွေ့ဆုံပွဲကိုနယူးယောက်ကကွင်းကောင်းလိပ်မှာပဲနေရာပေးကြပါတယ်ဒါကြောင့်မြန်မာမိသားစုတွေ့ဆုံပွဲမှာတခြားပွဲတွေမှာလို့အမေရိကန်မိတ်ဆွေတွေ4-5ယောက်ဆင်မော်တက်ပြီးနှုတ်ဆက်ကွန်ပျူတာစကားပြောကြတဲ့အစီအစဉ်မျိုးမပါရှိပဲဒေါက်အောင်ဆန်းစုကြည်တဦးတဲ့စိတ်ရှိလက်ရှိမိနစ်90လုံးလုံးနှုတ်ဆက်အမတ်တရားအမှားစကားတွေပြောကြနိုင်ခဲ့တဲ့အပြင်ပရိသတ်ရဲ့မိကွန်းတွေကိုလည်းအပြည့်စုံဖြေကြားနိုင်ခဲ့ပါတယ်ဒီကုန်းကျုံမှာကျွန်တော်ကမြို့မီမြို့ဖာတဦးအနေနဲ့3မိနစ်လောက်ကျေးဇူးတင်စကားပြောကြခွင့်ရခဲ့ပါတယ်ကျွန်တော်လည်းဒီပွဲမှာမှကျွန်တော်တို့ခေါင်းဆောင်နဲ့အနီးကပ်ဆုံးတွေ့ကြုံနှုတ်ဆက်ခွင့်ကြုံရပါတယ်။ရရှိကြမျိုးကွဲကွာနေတဲ့နှမငယ်တူကိုပြန်လည်တွေ့ဆုံရတယ်လို့ခံစားလိုက်ရပါတယ်။ကျွန်တော်တို့ခေါင်းဆောင်ပြောဆိုမှကြားသွားတာကတော့ပွဲတိုင်းမှာပြောသလိုပါပဲ။အကြောက်တရားအမုန်းတရားဖေရှားရေးနဲ့ညီညွတ်ရေးပဲဖြစ်ပါတယ်။ရောက်ရရမှာမြန်မာပြည်မငြိမ်မညွတ်ကြတာကြားကြရလို့စိတ်မချမ်းမသာဖြစ်ရှာပုံရပါတယ်။နွားကွဲကြကြိုက်မယ်။ညီညာမှပြည်တာပါမယ်။ဒါကြောင့်ကျွန်တော်တို့မြန်မာပြည်ညီညွတ်ရေးအဓိဋ္ဌာန်ပြုကြပါစို့လို့နှုတ်ဆက်လိုက်ရပါတယ်ခင်ဗျာကျွန်တော်မဆွားကြီးပါ